Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်ပါ။သတင်းတွေကိုကိုအောင်လုံးနဲ့အတူကြည့်ကြပါမယ်။မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပထမဆုံးအကြိမ်တွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာတာကြောင့်ကမ္ဘာတဝန်းစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါခင်ဗျာ။
အခုမြန်မာနိုင်ငံမှာသတင်းလွှာတွေထဲမှာတော့ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့အခြေအနေနဲ့နိုင်ငံသီးသီးမှာထိန်းချုပ်ဖို့ကြိုးစားနေကြတဲ့အခြေအနေတွေစက်တိုင်းနားဆင်ကြရမှာဖြစ်ပြီးဒီအခြေအနေမျိုးမှာတရုတ်ပြည်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီမြောက်ကိုရီးယားမှာရောဘယ်လိုအခြေအနေရှိပါသလဲ
We shouldn't forget that the border line with China is quite extensive.
ချင်းနဲ့တန်ရှင်းရေးအသုံးဆောင်နေကျမရေးထောက်ကူပစ္စည်းတွေလုံလုံလောက်လောက်မရှိတဲ့မြောက်ကိုရီးယားကိုကူညီပေးဖို့အသင့်ရှိနေကြဖို့အတွက်ကုလသမဂ္ဂအရာရှိသောမတ်စ်ကင်တာနာရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါတရုတ်နိုင်ငံပြည်ရင်ဒုတိယကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားကဒီကူးစက်မှုအများဆုံးဖြစ်နေတဲ့မြို့မှာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ကြောင့်ကျောင်းတွေကိုမလအထိဆက်ပြီးတော့ပိတ်ထားမယ်ဆိုတဲ့အကြောင်းတွေနားဆင်ကြရပါမယ်ရှင်ခုအရင်ဆုံးတော့စနေမနေ့ခင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လွင်ဦးတို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိခဲ့တာကိုအတည်ပြုကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတူရောဂါကူးစက်နေတာကိုတောက်ကြနေကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်မက္ကဆီကိုမြောက်ပိုင်းဆင်နိုလာပြည်နယ်မှာလည်းတခြားလူနာတူကိုတွေ့ရှိခဲ့တာပါလက်တင်အမေရိကဒေသမှာအရင်ကဘရာဇီးနိုင်ငံမှာသာရောဂါကူးစက်ခံရသူကိုတွေ့ရှိခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့နောက်ထပ်ယောဂကုသသူနှစ်ဦးကိုထပ်မံတွေ့ရှိခဲ့တယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြနေကအတည်ပြုပြောကြားခဲ့ပါတယ်။အဲဒီလူနာဟာကိုရိုနာဗိုင်းရပ်စ်ယောဂကုသသူတွေတွေ့ရှိလို့ဂျပန်နိုင်ငံယိုကိုဟာမားမြို့မှာအတော်ကြာစိုက်ကပ်ထားခဲ့တဲ့ Diamond Prince အပျော်စီးသင်္ဘောကနေပြန်လည်ခေါ်ဆောင်လာခဲ့သူအမေရိကန်တွေထဲကနှစ်ဦးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ပြန်လည်ခေါ်ဆောင်လာသူအမေရိကန်တွေထဲယောဂကုသသူစုစုပေါင်း44ဦးရှိသွားပြီဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းယောဂကုသမှုအသစ်တစ်ခုဖြစ်ခဲ့ရမှာတရက်တည်းနေလူချင်းချင်းပထမဆုံးကြိမ်ကူးစက်မှုဖြစ်တယ်လို့လည်း CDC ရဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသရေးဌာနအကြီးအကဲ Nancy Masonia ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လူနာဟာနေရက်ပြန်လာသူခီးသွွားတူစီကကူးစက်တာလည်းဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ CDC ကထုတ်လုပ်တဲ့စမ်းသပ်ကိရိယာတွေကိုရှေ့အပတ်ကုန်နောက်ဆုံးထားပြီးပြည်နယ်တိုင်းမှာအသုံးပြုစမ်းသပ်နိုင်ဖို့ CDC ရဲ့လက်လောရည်မှန်းချက်ဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွင်းယောဂကူးစက်မှုရော့ကျလာတဲ့သတင်းကိုကြားလို့ဝမ်တာကြိုဆိုကြောင်းလည်းသူကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ။
မကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေတိုးလာနေတဲ့အတွက်ကမ္ဘာတဝန်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်
။ We have now increased our assessment of the risk of spread and the risk of impact of COVID-19 to very high at global level.
ကူးစက်မှုအနေနဲ့ပုံများလာတယ်လို့သုံးသပ်ထားပြီး COVID-19 ရောဂါကြောင့်သက်ရောက်မှုဟာကမ္ဘာတဝန်းမှာအလွန်မြင့်မားနေတဲ့အဆင့်ဖြစ်သတ်မှတ်လိုက်တဲ့အကြောင်းတွေးကြုံညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကစစ်စရနိုင်ငံဂျနီဗာမြို့ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ virus ပိုးကိုထိန်းချုပ်နိုင်မဲ့အခွင့်အလမ်းရှိနေစေဖြစ်ပြီးထပ်ဆင့်ပြန့်နှံ့မှုကိုဖျက်တောက်နိုင်မှုအရေးကြီးကြောင်းလည်းပြောပါတယ် lesson ကမဖျက်မိအောင်လူထူးချင်းစီကသတိထားဖို့လဲတွေးကြုံကြီးကသတိပေးခဲ့တာပါvirus အနေနဲ့ရင်ဆိုင်နေရချိန်မှာအကြောက်တရားတွေကောလာဟာလတွေခွဲခြားဆက်ဆံမှုတွေက virus ပိုးထက်ပိုဆိုးတဲ့အကြီးမားဆုံးအန္တရာယ်တွေဖြစ်တဲ့ကြောင့်အချက်လက်မှန်တွေကြိုးကြောင်းဆင်ခြင်မှုတွေညင်ညွတ်မှုတွေနဲ့ဝန်းဝန်းဖြစ်ရှင်းဖို့လဲတိုက်တွန်းခဲ့ပါတယ်လက်တလောကမ္ဘာတဝန်းမှာ6မျိုး20လောက်ထုတ်လုပ်ဖို့ကြိုးပမ်းနေပြီးတတော်များများကလည်းလူနဲ့ဆန်းသက်တဲ့အဆင့်ထိရောက်နေပြီးမကြခင်သတင်းပတ်တွေအတွင်းမှာရလက်တွေကိုသိရလိမ့်မယ်လို့မျှော်လင့်ရကြောင်းလဲ WHO ကြီးကပြောပါတယ်ယောဂကုသမှုအနေကိုအလွန်မြင့်မားတဲ့အဆင့်ဖြစ်တိုးမြင့်လိုက်ပြီမဲ့နေရာအနှံ့ပြားမှာကုသတတ်တဲ့ယောဂဖြစ်နေတော့ WHO ကမတ်တမ်းမသေးပါဘူးလူတိုင်းကိုကုသနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးကိုရောက်မှသာဒီလိုအဆင့်ထိတတ်မှတ်နိုင်မှာဖြစ်တဲ့အကြောင်းလဲ WHO တာဝန်ရှိသူတွေကပြောဆိုထားပါတယ်
ကိုရိုနာရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းချင်းကြီးထွားလာနေတဲ့အနေအထားတစ်ခုဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေအထားမှာရှိနေဆဲဖြစ်ကြောင်းအမေရိကန်ဘူဟာဘန်ဥက္ကဋ္ဌဂျေရ ோம் ပါဝဲလ်ကပြောပါတယ်တောက်ကြန်လေးကစီစဉ်မထားပဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်စီးပွားရေးရဲ့အခြေခံအရေးမြစ်တွေအားလုံးခိုင်မာတောင့်တင်းနေဆဲဖြစ်တယ်လို့ပြောသလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘိုဟိုဘန်အနေနဲ့အနီးကစောင့်ကြည့်လေ့လာနေပြီးအမေရိကန်တို့ရဲ့စီးပွားရေးကိုအထောက်အကူပြုဖို့နီလန်အားလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဘိုဟိုဘန်ဥက္ကဋ္ဌပါဝဲလ်ကပြောပါတယ်ဥက္ကဋ္ဌပါဝဲရဲ့ပြောကြားချက်ဟာဘိုဟိုဘန်အနေနဲ့အထိုးနှုံးလျှော့ချဖို့အခိုင်အမာအချက်ပြလိုက်တာဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါတယ်မလလယ်မှာကျင်းပမဲ့အစည်းအဝေးမှာအထိုးနှုံးလျှော့ချနိုင်တယ်လို့လည်းဆိုပါတယ်အမေရိကန်ဘူဘန်ကအခုလိုကြေညာချက်ထုတ်ပြန်ချိန်မှာပဲကမ္ဘာတဝန်းက stock share ဈေးနှုန်းတွေကတော့တောက်ကြံတွေကစပြီး set tight တစ်ချိန်တို့ကျဆင်းနေပါတယ်။တောက်ကြံတွေက Dow Jones Industrial Average မှာအမှတ်358မှတ်1.4%ခန့်တို့ကျဆင်းသွားပါတယ်။ S&P မှာလည်း3.8%ခန့်တို့ကျဆင်းခဲ့တာပါ။ဒီပါဟာတချို့ share index တွေအတွက်တော့2008ခုနှစ်ဘာနာရဲ့အကြက်တဲနောက်ပိုင်းအဆိုးဆုံးကျဆင်းတာလည်းဖြစ်ပါတယ်။COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပံ့ရေးကွန်ရက်ကိုဖျို့ပြဲဖြစ်စေတာကြောင့်စီးပွားရေးတိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ယင်းနည်းမြုံနှံသူတွေက stock share ဈေးတွေကတိုက်တရက်ကျောင်းချနေကြလို့အခုလို stock share ဈေးနှုန်းတွေကျဆင်းနေတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလိုအပ်ရင်ရွှေ့ဆိုင်းမဲ့ကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောဆိုလိုက်ပါတယ် FIFA ရုံးချုပ်ရှေ့ရာဆွစ်ဇာလန်နိုင်ငံမှာအစိုးရကလူပေါင်း1000ကျော်တဲ့အခမ်းအနားတွေမကျင်းပဖို့တားမြစ်လိုက်တဲ့အတွက်ဒီသတင်းပတ်ကုန်ကစားမဲ့ပွဲစဉ်တွေလည်းတောက်ကြနေမှာပဲရွှေ့လိုက်ရတာပါတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားဂျပန်နိုင်ငံတို့ကဘောလုံးသင်းတွေအပါအဝင်အီတလီနိုင်ငံမှာဒီသတင်းပတ်စောပိုင်းကစားမဲ့ Series A ကစားပွဲတွေကိုလည်းဖြစ်ထားရပါတယ်နိုင်ငံကဘောလုံးသင်းဘုတ်ဖွဲ့စီဝေးအတွက် Belfast မြို့ကိုတောက်ကြနေကရောက်လာတဲ့ FIFA ဥက္ကဋ္ဌ Gianni Infantino ကတော့ဘောလုံးပွဲတွေထက်လူရည်ရဲ့ကျန်းမာရေးကပိုရေးကြီးတဲ့အတွက်ခြေနေကိုစောင့်ကြည့်နေတဲ့အကြောင်းနဲ့လူဝင်ပွဲစဉ်တွေကိုရွှေ့တာမျိုးပြေးတာမပါဘဲနဲ့ကစားတာမျိုးတွေလောက်ကောင်းလောက်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါတလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကရောမတော်ပါပဲတိုးလာနေတဲ့အတွက်ကမ္ဘာတဝန်းမှာတားမြစ်ကန့်သတ်ချက်တွေရှိလာနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြည်သက်တွေကိုခွင့်ပြုပဲတကယ်ပဲကစားတဲ့ပွဲစဉ်မျိုးတွေများများဆဆမရှိနိုင်တဲ့သဘောမျိုးတွေကိုလည်းပြောဆိုသွားခဲ့တာပါ။
ဒီရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာဘာသာအစီအစဉ်ရဲ့စနစ်နေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်လလစွာပြောဆိုခွင့်နဲ့ငိမ့်ချန်းစွာဆူရဲခွင့်အခွင့်အရေးတွေကိုအသုံးချပြီးငိမ့်ချန်းစွာစွမ်းနာပြယုံကလေးနဲ့ထောင်နဲ့တလားစီကြာခံခဲ့ရတဲ့တွက်ကြလှကြလှှရှားသူ၄ဦးကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ရေးအခွင့်အသုံးကပူးတွဲတောင်းဆိုလိုက်ပါတယ်။ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာနော်အုံးလှမောင်ဦးဥငယ်ခေါ်ဆန်းလိုက်တဲ့ဆန္ဒမြင့်တို့ကိုခွင့်ပြုချက်မရှိဘဲဆန္ဒပြမှုငိမ့်စုစီဥပဒေပုံမှန်19မြင်းဆောင်20နဲ့အဖြစ်ရှိကြောင်းကြေညာပြီး February 18ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်တရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငိမ့်ချန်းစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးရုံသာလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခွင့်ပြုချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွေရေးအဖွဲ့3ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွင်းချက်ရှိအများဆုံးလှည့်ပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့3ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငင်းချန်းစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့ငင်းချန်းစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင်းပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ။
စီးရီးယားနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာစိုးရိမ်စရာအကောင်းဆုံးအခြေအနေကိုရောက်လာနေပြီးအမြန်ဆုံးအပြစ်ခတ်ရစဲဖို့လဲကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ဘက်မှာပြစ်ခတ်တွေကြီးထွားလာနေတဲ့အတွက်အန္တရာယ်ရှိတဲ့အကြောင်းမကြသေးခင်ရက်တွေမှာလဲအချင်းချင်းသတိပေးခဲ့သလိုလွန်ခဲ့တဲ့24နှစ်အတွင်းမှာစိုးရိမ်ထားတဲ့အဆင့်တွေရောက်လာခဲ့ပြီလို့လဲနယူးယောက်မြို့မှာသတင်းတော်တွေကိုပြောလိုက်တာပါ။အီတလီပြည်နယ်မှာစီးရီးယားစစ်ရဲတပ်တွေရဲ့လေကြောင်းထိုးစစ်ကြောင့်တူရကီစစ်သား33ယောက်သေဆုံးခဲ့တဲ့အတွက်2016ခုနှစ်ကစလို့စီးရီးယားစစ်ပွဲမှာစတင်ပါဝင်လာခဲ့တဲ့တူရကီနိုင်ငံအတွက်တနည်းထဲမှာထိခိုက်ကြရ အဆုံးအများဆုံးဖြစ်ခဲ့ပြီးနောက်မှာပဲအတွင်းရေးမှူးချုပ်ကသတိပေးလိုက်တာလည်းဖြစ်ပါတယ်။ချင်းနေဟာလုံးဝထိမနိုင်သိမရအဆင့်ထိမရောက်ခင်မှာအများဆုံးအပြစ်ခတ်ရစဲရောက်ကိုလည်းအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။
American and Afghanistan Taliban အဖွဲ့တို့ကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo တက်ရောက်မယ်လို့ American သမ္မတ Donald Trump ကတောက်ကြနေမှာကြေညာလိုက်ပါတယ်။ကျွန်တော်လမ်းညွှန်ချက်နဲ့အညီနိုင်ငံရဲ့ဝန်ကြီး Mike Pompeo အနေနဲ့ Taliban အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးမယ့်အခမ်းအနားကိုကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တို့အကြားသဘောတူညီချက်အရအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့ဝင်ဦးရေကို 13,000 ကနေ 8,600 အထိချော့ချဖို့ရည်ရထားပါတယ်။ဘယ်နေရာမှာဒီသဘောတူညီချက်ကိုလက်မှတ်ထိုးမလဲဆိုတာကိုသမ္မတ Trump ကမပြောပေမဲ့ကနဦးရရှိတဲ့သတင်းတွေအရကာတာနိုင်ငံဒူဟာမြို့မှာစနေနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper ကလည်းပူးတွဲကြေညာချက်တရားကိုထုတ်ပြန်လိုက်မယ်လို့လည်းသမ္မတ Trump ရဲ့ကြေညာချက်မှာပါရှိပါတယ်။ Trump ကတာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုငြိမ်းချမ်းရေးအတွက်ဒီအခွင့်အရေးကိုအမိအယယူဖို့တောင်းဆိုလိုက်ပြီးဂရိကဝတ်တွေအတိုင်းလိုက်နာရင်အာဖဂန်စစ်ပွဲအဆုံးသတ်ဖို့အားကောင်းတဲ့အနေအထားရှိပြီးအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်ခေါ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်ပွဲဟာလွန်ခဲ့တဲ့19နှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအမေရိကန်တို့အတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1ထရီလီယံရှိတယ်လို့အမေရိကန်တပ်ဖွဲ့ဝင်2400ဝန်းကျင်အသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗ
ျကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတားဆီးဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားမှာတောက်ကြံတွေကဆေးပြအခမ်းအနားတစ်ခုကျင်းပပြီးခေါင်းဆောင်ဖြစ်သူကင်ဂျွန်တက်ရောက်တဲ့အကြောင်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှီရန်စစ်မြေနယ်ပြင်မှာရွှေပြောင်းနိုင်စွမ်းနဲ့ပြစ်ခတ်နိုင်စွမ်းကိုစမ်းသပ်တဲ့ဆေးရည်လိချင်းမှုဖြစ်ပြီးအကြီးအကျယ်ကျင်းတဲ့အားရမှုရှိခဲ့တဲ့အကြောင်းလဲကိုရီးယားဗဟိုသတင်းအေဂျင်စီကစနေနေ့မှာပြောလိုက်တာပါစုဝသတင်းမှာပဲမြောက်ကိုရီးယားအလုသမားပါတီရဲ့ပေါ်လစ်ဘျူရိုအဖွဲ့နဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပြီးကိုရိုနာဗိုင်းရပ်စ်တားဆီးအဆင့်မြင့်ဆွေးနွေးပွဲကျင်းပတဲ့အကြောင်းလဲဖော်ပြထားပါတယ်ဗိုင်းရပ်စ်ပိုးကူးစက်မှုတွေမတော်တဆနိုင်ငံမှာကြုံလာရမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကသတိပေးခဲ့တယ်လို့သတင်းကဖော်ပြထားတာပါကူးစက်ရောဂါတက်ပြည့်စနစ်မှာအထူးကိစ္စရပ်အဖြစ်ဘာကုန်းမှာကျွန့်ချက်ဖြစ်တဲ့လက်ခံမှာမဟုတ်တဲ့အကြောင်းနဲ့ဝင်လာနိုင်သမျှနေရာလက်မကျန်အောင်ပိတ်ဆို့ထားဖို့စစ်ဆေးမှုတွေတည်ထောင်ခွဲထားတာတွေလုပ်ဖို့လဲပြောဆိုခဲ့တယ်လို့ဆိုပါတယ်မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရှိကြောင်းအတည်ပြုထားတာအခုချိန်ထိရောမရှိသေးပါဘူ
းစနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လင်ဦးတို့ပြောပြပေးသွားကြတာပါရှင်အခုကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့ဒေသတွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တဲ့ဒေသတွေစီကိုသွားခဲ့တာလည်းမရှိကူးစက်ခံထားရသူတွေနဲ့လည်းထိတွေ့ဆက်ဆံတာမရှိဘဲနဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပထမဆုံးလူနာဟာဘလို့ပဲပုံဒီရောဂါပိုးရခဲ့တယ်လဲဆိုတာကိုသိနိုင်ဖို့အတွက်စမ်းသပ်လေ့လာနေကြပါတယ်ဒီတော်တွင်အီတလီနိုင်ငံကိုသွားခဲ့တဲ့သူတွေနဲ့ဆက်ဆက်ပြီးဥရောပနိုင်ငံတချို့မှာကူးစက်ခံရသူတွေတိုးလာတာပါဝင်ကမ္ဘာတစ်ဝှမ်းမှာကူးစက်မှုတွေပိုပြီးတော့လည်းများလာနေတာပါလက်တင်အမေရိကမှာပထမဆုံးကူးစက်ခံရသူတဦးရှိလာပြီးအီရန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုနှုန်းသိသိသာသာတိုးလာနေတဲ့အကြောင်း VOA သတင်းတောက်မာရီယာမာဒယ်လိုပြပို့ထားတဲ့သတင်းလွှာကိုမှခင်ဖြူထွေးကပြောပြပါမယ်ရှင်
။ပြည်ပကိုခီးထွက်ခဲ့တာမရှိသလိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့လည်းထိတွေ့မှုမရှိပါပဲ။ဒီရောဂါပိုးကူးစက်ခံထားရတဲ့လူနာတဦးအမေရိကန်ပြည်အောင်စုမှာရှိနေတဲ့အကြောင်းကိုကယ်လီဖိုးနီးယားပြည်နယ်လူမှုကျန်းမာရေးဌာနညွှန်ကြားရေးမှူးကမကြာခင်ရက်ပိုင်းတုန်းကပဲပြောဆိုခဲ့တာပါ This is a fluid situation
at this time and I want to Lolozay ဘာမှတိတိကျကျပြောလို့ရတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးဒါပေမဲ့အများပြည်သူကြားထဲမှာပြန့်နှံ့ကူးစက်နိုင်တဲ့အန္တရာယ်ကြီးကြီးမားမားဖြစ်နေတာလည်းမဟုတ်ဘူးဆိုတာကိုပြောချင်ပါတယ
်အခုလိုအခြေအနေမျိုးမှာအမေရိကန်ဆွေရကဘယ်လိုတုံ့ပြန်ကင်တွယ်နေသလဲဆိုတာစိုးရင်ကြားတဲ့သူတချို့ရှိတဲ့အကြောင်း Johns Hopkins တက္ကသိုလ်ကျန်းမာရေးစင်တာက Jennifer Nesso ကပြောပါတယ်
tested only a small number of people so far under 500.
ဒီမှာကျမတို့ယောဂါဆန်းသက်ဆစ်ဆေးတဲ့လူအရေအတွက်ကတိတ်နေပါတယ်900အောက်ပဲရှိတာပါ။တောင်ကိုရီးယားလိုနိုင်ငံမျိုးမှာတော့လူ4000ကျော်ဆန်းသက်ပြီးပါပြီ။နောက်ထပ်အများအပြားကိုဆန်းသက်နိုင်ဖို့အတွက်လည်းလိုအပ်တဲ့အထောက်ပံ့တွေရဖို့ကျန်းမာရေးဌာနတွေကတောင်းဆိုထားပါတယ်။ဒီမှာကတော့အခုထိတရုတ်ကိုခီးသွားတဲ့သူတွေလောက်ကိုပဲဆန်းသက်တာရှိပါတယ်။အခုဒီယောဂါကတခြားနိုင်ငံတွေမှာလည်းကူးစက်နေတာမို့ဒီလိုဘောင်ချင်းချင်းတွေးပြီးလုံနေတာတွေကမထီရောက်ဘူးလို့ကျွန်မထင်ပါတယ်။
ကိုရိုနာကူးစက်မှုအန္တရာယ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်မှာတော့ကြာတာမင်းနေတုန်းကအမေရိကန်ကျန်းမာရေးနဲ့လူမှုဖူလုပ်ရေးဝန်ကြီး Alex Azar ကိုဥပဒေပြုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်မေးခွန်းထုတ်ခဲ့ကြပါတယ်။ကြကြပြန့်ပြန့်ကူးစက်ပြန့်နှံ့လာနိုင်ခြင်းနဲ့ပတ်သက်ပြီးဝန်ကြီး Azar ကအခုလိုဖြေသွားခဲ့ပါတယ်
။ There is context needed community
ကူးစက်ရတဲ့အကြောင်းရင်းကတော့ရှိရမှာပေါ့ဗျာ။
မြို့တစ်မြို့ဒေသတစ်ခုဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံမှလို့တနိုင်ငံလုံးမှကူးစက်ပြန့်နှံ့တာမျိုးလေဖြစ်နေတာပေါ့ဗျာ
။သမ္မတထရမ့်ကတော့ကိုရိုနာရောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ကိုသိဆိုရင်စရာမရှိသလိုမျိုးလျှော့ပေါ်ပြောဆိုထားပါတယ်
။ We're very very ready for this for
ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့တုံ့ပြန်ဖို့အစဉ်သစ်ပါပဲ
။သမ္မတထရမ့်အဆိုရရဲ့ကိုရိုနာအရေးတုံ့ပြန်ကင်ထွယ်မှုတွေကိုဒီမိုကရက်တွေကတော့ဝေဖန်နေတာပါ။ဒီတဲ့ဘက်စောပိုင်းတော့ကပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောခဲ့ပါတယ
် The United States government must address the spread of this deadly coronavirus.
Coronavirus ကူးစက်ပြန့်ပွားမှုတွေကိုအမေရိကန်အစိုးရအနေနဲ့တည်တည်ချာချာစဉ်းစားသုံးသပ်ပြီးတော့မဟာဗျူဟာကြကြနဲ့အလေးအနက်ထားပြီးကင်တွယ်ရပါလိမ့်မယ
်လက်ရှိမှာတော့ဒီယောဂါစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာထက်ကမ္ဘာတဝန်းကူးစက်မှုတွေပိုးပြီးများလာနေတာကြောင့်ဒီလိုကူးစက်မှုတွေကိုထိရရောက်ထိန်းချုပ်နိုင်အောင်နှစ်ဆတူအားထုတ်ကြိုးပမ်းကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်
Epidemics in the Islamic Republic of Iran Italy and the Republic of
Iran Italy နဲ့တောင်ကိုရီးယားနိုင်ငံတွေမှာကူးစက်ပြန့်နှံ့နေတဲ့အခြေအနေကိုကြည့်ရင်ဒီယောဂါရဲ့ဆိုးဝါးမှုကိုတွေ့နိုင်ပါတယ်ဒါပေမဲ့ဒီ virus ကတိုကွေးတော့မဟုတ်ပါဘူး။မှန်ကန်တဲ့နီလန်းတွေနဲ့ကင်တွယ်ထိန်းချုပ်လို့ရနိုင်ပါတယ်
။ကမ္ဘာနေရာနဲ့ကြဲကြဲပြန့်ပြန့်ကူးစက်နေတဲ့ရောဂါတစ်ခုအဖြစ်နဲ့ WHO အကြီးအကဲကသုံးလုံးမပြောခဲ့တဲ့အပေါ်မှာတော့ NESO ကလက်မခံချင်ပါဘူး
။ That tells me as an epidemiologist when you have
ကာယောဂါဘေးဆိုင်ရာကျွမ်းကျင်ပညာရှင်တစ်ယောက်အနေနဲ့ကျွန်မမြင်တာကတော့အခုလောက်နိုင်ငံတွေအများပြားမှကူးစက်နေပြီးတော့ကူးစက်မှုနှုံတိုးလာတဲ့အခြေအနေတွေကိုကြည့်ရင်ဒါကဒီကမ္ဘာလုံးအတိုင်းအတာနဲ့ကြဲပြန့်လာတဲ့ရောဂါဆိုးလို့မြင်နိုင်ပါတယ်။
အခုနောက်ဆုံးဘရာဇီးဂျော်ဂျီယာဂရိမြောက်မက်ဆီဒိုနီးယားနော်ဝေးပါကစ္စတန်ရိုမေးနီးယားအပါအဝင်နိုင်ငံတော်များမှာပထမဆုံးအကြိမ်ကိုရိုနာကူးစက်မှုတွေတွေ့လာနေရသလိုကမ္ဘာတဝန်းကူးစက်မှုတွေတိုးလာနေတာဖြစ်ပါတယ်ရှင
်။မခင်ဖြူထွေးပြောပြခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုနှာစင်ခဲ့ရတာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်စတင်ခဲ့ရာတရုတ်နိုင်ငံရဲ့ပြင်ပမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားနိုင်ငံမှာကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေကိုတိုးမြှင့်လာနေပါတယ်။ကူးစက်မှုအဓိကဖြစ်ပွားနေတဲ့ဒေဂူးမြို့မှာလည်းမြန်မာနိုင်ငံသားတွေအပါအဝင်မြို့ခံတွေကသတိထားပြီးတော့သွာလာနေကြရတာပါ။ဒီအကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံတွေကူးစက်မှုနှုန်းကျဆင်းလာချိန်မှာအိန္ဒိယတောင်ကိုရီးယားနိုင်ငံမှာတော့တောက်ကြနေညာသတင်းတွေအရယောဂါကူးစက်ခံရသူအရေအတွက်2300ကျော်အထိတိုးလာပါတယ်။အများစုဟာဒေဂူးမြို့ကဖြစ်ပါတယ်ကူးစက်မှုခံယူနေစေလူနာတချို့တက်တာလာလို့ဆေးရုံကဆင်းသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနဒုဝန်ကြီးခင်ကမ်လစ်ကပြောပါတယ
်။ "오늘 오전 10시 기준으로 코로나19 감염자는 2022 명."
ဖေဖော်ဝါရီ28ရက်တောက်ကြနေမနေ့10နာရီတိအစည်းအရာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2200ရှိတဲ့ထဲက26ဦးကလုံးဝပျောက်ကင်းသွားလို့ဆေးရုံကဆင်းသွားပါပြီ။13ဦးကတော့တေဆုံးသွားပါတယ်။
တောက်ကြနေတရက်ထဲမှာတင်နောက်ထပ်ယောဂကူးစက်ခံရသူ260တဲ့မနေ့စံချိန်တင်တိုးလာတယ်လို့တာဝန်ရှိသူတွေကပြောတာပါ။တောက်ကြနေညာပိုင်းတောင်ကိုရီးယားသတင်းတွေအရယောဂကူးစက်ခံရသူပေါင်း2300ကျော်အထိတိုးလာပြီးအများစုဟာဒေဂူးမြို့ကဖြစ်တဲ့အတွက်အနီရောင်အဆင့်ထိသတ်မှတ်ထားကြောင်းဒေဂူးမြို့မှာနေပြီးကိုရီးယားရုပ်သံဇာတ်လမ်းတွဲတွေမှာသရုပ်ဆောင်လုပ်နေတဲ့မတ်လှယမင်းအိမ်က VOA ကိုရှင်းပြပါတယ်
ကွာအမီအောင်အစစ်တီတက်မှတ်ထားရပါတော့ဘာဖြစ်လဲဆိုတော့ကျောင်းကိုရီးယားမှာကူးစက်လူနာက2338ယောက်ရှိပြီပေါ့နော်ဒီညဒီစရင်ထွက်တာကတော့အခုဒေဂူးတက်မြို့ထဲမှာရေ1988ယောက်ဖြစ်နေတာဆိုတော့ဒေဂူးမှာလည်း2000နီးပါးဖြစ်နေတာပေါ့နော်အခုဒေဂူးကအဆိုးဆုံးဖြစ်နေတာ
ဒီလိုအရေးပေါ်အခြေအနေကြီးညာထားတဲ့ဒေဂူးမြို့ကလမ်းမတွေပေါ်မှာလူအတော်လေး၆ကတ်သွားတယ်လို့မိုဘိုင်းဖုန်းအယောင်ဆိုင်ဝန်တန်းကျောက်ကျောင်းမီကပြောပါတယ
်지나다는수가지금보는것처럼아무래도
အလုံးတွေ့နေကြတဲ့အတိုင်းပါပဲလမ်းပေါ်မှာလူတစ်ဝက်လောက်ကိုယော့သွားပါတယ်လူတွေကိုတိတ်ပြီးတော့မတွေ့ရတော့ပါဘူးလမ်းပေါ်မှာရှိတဲ့တချို့ကြတော့လဲသူတို့အစီစဉ်နဲ့သူတို့သွားနေကြတာပ
ါဆိုရင်ဇာအချိန်တွေရင်ဆိုင်နေရတဲ့ဒေဂူးမြို့မှာရောက်နေတဲ့မြန်မာအလုံသမားတွေကတော့အလုံစာချုပ်အရာမဖြစ်မနေအလုံဆင်းနေရဆဲဖြစ်တယ်လို့မတ်လှယင်းမင်းအိမ်ကပြောပြပါတယ
်ဟာမြန်မာတော့ဟိုတဲဘုမှာ3000ကျော်လောက်ရှိတယ်လို့တင်ရတာပေါ့နော်သူတို့တော့ကလည်းနေစင်နဲ့ညီပါအလုံးလုံးနေရတယ်စိတ်ုံရလည်းမပိတ်ဘူးဆိုတော့သူတို့ပြန်ဖို့မပြန်ဘူးကတော့သဝေသဝါဖြစ်နေတာပေါ့နော်ဘယ်လိုဆိုသူတို့ပြက်လို့ပြက်ပွက်လို့မရဘူးဆိုတော့လေအဲ့တော့ဟိုယောဂါတော့ဖြစ်နေတာဖြစ်နေရပါဒါပေမဲ့လုံးပြန်ရှိရလုံးပြန်လုံးနေရတယ်ဆိုတော့သဘောမျိုးပဲဖြစ်နေတာပေါ့ဟိုကျောင်းသားကျောင်းသူတွေကတော့ဒီလိုမျိုးကျောင်းပြည့်ရတယ်ပါလေနှစ်ပတ်လောက်တော့သဝါပြီဆိုတော့ညီမတို့ကျောင်းတက်နေတဲ့လူတွေကတော့တချို့ပြန်သွားကြတယ်ပေါ့ညီမကြီးဟုတ်
ဆိုတော့ညီမတရုတ်ဆောင်ရတဲ့ဒီရိုက်ကွင်းတို့တရုတ်ဆောင်ရမယ့်ကဏ္ဍကြီးကြတော့ဒီလိုဗိုင်းရပ်စ်နဲ့ရိုက်ခတ်မှုတွေဖြစ်နေတော့
အဲ့ဒီလုပ်ငန်းခွင်အတွက်ဘယ်လိုအခြေအနေဆက်ရောက်သွားသလဲဒါမှမရက်ထား
အော်အကုန်လုံးနေတော့နားလိုက်ရပြီဘာလို့လဲဆိုတော့တောင်ကိုရီးယားဆိုရအမိန့်ထုတ်လိုက်တယ်လေလူစုလူဝင်လုံးဝမလုပ်ဘူးဆိုတော့အဲ့တော့ဒီကိုရီးယားတနိုင်ကလုံးမှာလူစုလူဝင်မဖြစ်အောင်ဆိုညီမတို့ရိုက်ကူးရဲဆိုလဲနားထားတယ်ပေါ့နော်ဒါပေမဲ့ညီမတို့ရိုက်ကူးရဲသူတို့ချိုချိုရိုက်ထားတာတွေများတော့အခုလောဆယ်တော့ရိုက်ထားပြီးတော့အပိုင်းတွေလွှင့်နေတာပေါ့အချိန်နေသူတို့စောင့်ကြည့်နေရတာပေါ့ဒါမှမဟုတ်ညီမတို့ program လည်းခဏတစ်ပြုံနားရင်နားမှာပေါ့နော်အခုကကိုရိုနာနဲ့ပတ်သက်တဲ့တင်းတွေပဲတင်းပြီးအနာတိတ်မှတ်ပတ်ကိုတက်ပြီးတော့မပြတ်ဘူးဖြစ်သွားတာပေါ့ဆိုတော့ရိုက်ကူးရဲတွေအကုန်လုံးနေပါနားထားလိုက်ရတော့လေ
တေကူမျိုးကအထူးစိုးရင်ရတဲ့လူနာတွေကိုအခြားမျိုးကဆေးရုံတွေစီပို့ပြီးကူတာပေးနေပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်လာတာကြောင့်တောင်ကိုရီးယားအစိုးရကဆီယန်ဝန်တွေနဲ့သူ့စစ်တပ်ကိုပါရောဂါကူးစက်ခံရတဲ့ဒေသတွေစီဆေးလွှတ်ပြီးကူတာမှုနဲ့ခွဲခြားစောင့်ကြည့်မှုတွေလုပ်နေပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြခဲ့တယ်တောင်ကိုရီးယားကဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးကိုနာဆင်ခဲ့ရပြီးတဲ့နောက်တရုတ်နဲ့မိုင်ပေါင်း880အထိနံနိမိတ်ချင်းထိစပ်နေတဲ့မြောက်ကိုရီးယားမှာကောကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အကူအညီတွေလိုအပ်နေပြီလားဆိုတာကြည့်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအတွက်မြောက်ကိုရီးယားအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာဖွဲ့စည်းတွေကိုနိုင်ငံတွင်းဝင်ခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်ရေးဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိတိုမတ်စ်ကင်တာနာကပြောပါတယ် VOA သတင်းတောက်ဂျီတာဂျွန်သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံတည်းကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတဲ့ဆိုပြီးအတိအပြုပြောကြားထားတာတော့မရှိသေးပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့အိန္ဒိယချင်းတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအလျင်မြန်ကူးစက်လို့နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအကူအညီပေးနိုင်ဖို့မြောက်ကိုရီးယားတို့အနေနဲ့လူသားချင်းဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ဝင်ထွက်သွားလာခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိ Thomas Quintana ကပြောပါတယ
် My call is to the international community to be prepared to respond and the government
ကျွန်တော်ပန်ချာလို့ရတာကတော့နိုင်ငံတကာအသိုက်အဝိုင်းအနေနဲ့မြောက်ကိုရီးယားနိုင်ငံကိုအကူအညီပေးဖို့အစဉ်သင့်ရှိနေဖို့နဲ့မြောက်ကိုရီးယားဆွေးကလည်းစီဝါနဲ့လူသားချင်းစာနာမှုအကူအညီပေးရေးကျွမ်းကျင်သူအဖွဲ့တွေကိုအတားအဆီးမရှိဝင်ထွက်ခွင့်ပေးဖို့ပဲဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာအကူအညီပေးရေးအဖွဲ့အစည်းတွေကိုနိုင်ငံတွင်းသွားလာခွင့်ကန့်သတ်ပိတ်ပင်တတ်တဲ့သမိုင်းရှိတာကြောင့်ကုလသမဂ္ဂအေဂျင်စီတွေအပါအဝင်အပြည်ပြည်ဆိုင်ရာအကူအညီပေးရေးအေဂျင်စီတွေအတွက်စိုးရိမ်ပူပန်စရာဖြစ်လို့နေပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနိုင်တဲ့အလားအလာတွေကိုထိန်းချုပ်ထားနိုင်ဖို့မြောက်ကိုရီးယားအစိုးရအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုကျေးလက်ဒေသတွေကိုတွားရောက်ခွင့်ပေးရမယ်လို့လည်း Thomas Quintana ကတောင်းဆိုလိုက်ပါတယ်။သူအမြင်အရနိုင်ငံတကာအကူအညီမပါဘဲမြောက်ကိုရီးယားတို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုကိုမကင်တွယ်နိုင်ပါဘူး။မြောက်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီးကင်ဖျွန်ဟွန်းကတော့နိုင်ငံသားတွေတိုက်ပွဲအတွင်းဝင်ရောက်တာကိုရောဂါရှာဖွေကူးသွားရေးလှုပ်လာနိုင်တဲ့အထိပိတ်ပင်ထားမယ်လို့ဂျပန်အခြေစိုက်မြောက်ကိုရီးယားလိုလားတဲ့သတင်းစာချိုဆန်ရှင်ဘိုးသတင်းစာကိုကြတာပရိနိကပြောပါတယ်။တိုက်ပွဲလုံးကကျောင်းတွေအလုံးကိုလည်းဆက်ပြေးပိတ်ပင်ထားမယ်လို့လည်းဆိုပါတယ်။ဒါအပြင်နေဆက်စခန်းတွေနဲ့စိတ်ကန်းတွေကဖျက်ကျော်ဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုတိကျခွဲထားပြီးစောင့်ကြည့်စစ်ဆေးဖို့တင်ကျတဲ့အမိန့်ကိုလည်းဗုဒ္ဓဦးနေကထုတ်ပြန်လိုက်ပါတယ်။ယောဂအဖြစ်အများဆုံးတရုတ်နိုင်ငံနဲ့ရှေ့ရှေ့လျားလျားထိစပ်နေတဲ့နယ်နိမိတ်ရှိသလိုကျန်းမာရေးနဲ့တန်ရှိစနစ်အားနယ်လွန်နဲ့မြောက်ကိုရီးယားနိုင်ငံအတွင်းဒီဗိုင်းရပ်စ်ပြန့်ပွားမှုရှိမရှိဆိုတာကိုတော့ကုလသမဂ္ဂအရာရှိ Thomas Quintana ကတန်တရားရှိနေပါတယ်
။ We shouldn't forget that the border line with China is quite expensive.
မြောက်ကိုရီးယားနဲ့တရုတ်နိုင်ငံနယ်နိမိတ်ကတိတ်ကိုရှေ့လျားတယ်ဆိုတဲ့အချက်ကိုကျွန်တော်တို့မမေ့သင့်ပါဘူး။မြောက်ကိုရီးယားပြည်သူအများစုဟာရေနဲ့တန်ရှင်းဆိုင်ရာသုံးဆောင်နေတဲ့ကျန်းမာရေးဆိုင်ရာထောက်ကူပစ္စည်းတွေလုံလောက်လောက်မရကြပါဘူး။ဒီချက်တွေကလူတွေဗိုင်းရပ်စ်ကနေလွတ်ကင်းမှုအားနည်းစေပါတယ်။ဒါကအရှိတရားပါ
။ဗိုင်းရပ်စ်မပြန့်ပွားရေးလက်တွေစင်ကြယ်အောင်ရေးဆေးဖို့တန်ရှင်းတဲ့ရေရရှိရေးကအရေးကြီးတယ်လို့လည်းသူကပြောပါရယ်။မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းပြည့်ရေးဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီက2016ခုနှစ်ကတည်းကအရေးယူပိတ်ဆို့တန်ခိုးမှုတွေချမှတ်ထားတာကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့တချို့သောတွင်းကုန်နဲ့ပို့ကုန်ပစ္စည်းတွေဝယ်ယူရောင်းချလို့မရပါဘူး။မြောက်ကိုရီးယားနိုင်ငံအတွင်းကုန်ပစ္စည်းတွေမတင်သွင်းနိုင်တာကလည်းစိတ်ပူစရာနောက်ထပ်အချက်တစ်ချက်ဖြစ်ကြောင်းဒါကိုပြန်လည်သုံးသပ်တင်ကြောင်းလည်းခန်ထာနာကထောက်ပြပါရယ်။
Isolation of the country is not the answer.
တိုက်ပွဲကိုနောက်ထပ်ပိုပြီးထိကျင်အောင်လုပ်တာကအဖြေမဟုတ်ပါဘူး။အခုချင်းတွေကမြောက်ကိုရီးယားဆွေးနွေးပြင်ပကဘာကြားနိနိကကက ပူပြီးပူပေါင်းဆောင်ရွက်ဖို့ခွင့်ရည်တည်းဖြစ်တင်ပါတယ်
။မြောက်ကိုရီးယားရဲ့အိမ်နီးချင်းတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တရုတ်နိုင်ငံအတွင်းလူပေါင်း 2,900 ကျော်သေဆုံးခဲ့ရတယ်လို့လူပေါင်း 9,800 ကျော်ကူးစက်ခံခဲ့ရပြီဖြစ်ပါတယ်။နောက်အိန္ဒိယနိုင်ငံတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာလည်းကူးစက်မှုပေါင်း 1,900 ကျော်ရှိခဲ့သလိုသေဆုံးသူစုစုပေါင်း 13 ဦးရှိသွားပြီဖြစ်ပါတယ်။မြောက်ဖက်အိန္ဒိယတရုတ်နိုင်ငံကဒီရောဂါကိုအဆိုးရွားဆုံးခံစားနေချိန်မှာတောင်ဘက်အိန္ဒိယတောင်ကိုရီးယားနိုင်ငံကတော့ဒုတိယအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုရှိလာရင်ကူညီပေးနိုင်အောင်အသင့်ရှိနေကြဖို့အတွက်ဆွေးနွေးကြတဲ့အကြောင်းကိုကိုရဲမထွန်းပြောပြခဲ့တာပါ။အခုလိုကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံမှာတော့ကျောင်းတက်တာကအစစီးပွားရေးလုပ်ငန်းတွေရောအစိုးရလုပ်ငန်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပါအွန်လိုင်းကပဲလုပ်နေကြပါတယ်။အခုချိန်ထိဆိုရင်ဒီယောဂကူးစက်တဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲဖြစ်ပြီးတိုင်းပြည်အတွင်းနေရအတော်များများကိုလည်းအသွားလာတွေပိတ်ထားသလိုသူ့ရဲ့နိုင်ငံသားတွေကိုအိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့အိမ်ကနေပြီးတော့ပဲအလုပ်လုပ်ကြဖို့အစိုးရကိုယ်တိုင်ကလည်းတိုက်တွန်းနေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။လာမယ့်မတ်လတည်တရုတ်နိုင်ငံလုံးကျောင်းတွေပိတ်ထားဖို့နဲ့ပညာရေးကိုအွန်လိုင်းကတဆင့်သာလေ့လာကြဖို့အစိုးရကတိုက်တွန်းထားတာပါ။တရုတ်ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေကိုပိတ်ထားပါလေ့လာသင်ယူမှုကိုတော့မရကြပါနဲ့လို့အမိန့်ထုတ်ထားခြင်းမှာစာသင်ကျောင်းတွေကလည်းအွန်လိုင်းမှာအပြန်ဆိုင်သင်လာကြပါတယ်။ဒါပေမဲ့အွန်လိုင်းကတဆင့်ကျောင်းတက်နေရတာကိုကလေးတွေကမကြိုက်ကြပါဘူး။ရှန်ဟိုင်းအမေရိကန်နိုင်ငံတကာကျောင်းကကျောင်းသူလေးချားလော့ရှိုးကတော့ပုံမှန်အတိုင်းစာသင်ကျောင်းကိုသွားကျင်သူပ
ါ။ကျောင်းပုံမှန်သွားပြီးစာသင်ရတာမျိုးပဲကြိုက်ပါတယ်။online ကနေမဟုတ်ဖဲနဲ့တကယ်ချင်းနဲ့ဆောင်ရတာမျိုးကိုပုံမှန်ဖြစ်စေချင်ပါတယ်
။ Charlotte နဲ့သူ့အတန်းပေါ်တွေဟာမွေးနေ့ကိုတော့မှ online video ကနေတဆင့်နှုတ်ဆက်ပြောပါနေရပါတယ်။တရုတ်နိုင်ငံလက်ရှိအခြေအနေက virus ကိုကြောက်နေရတာအပြင်ကျောင်းတွေပိတ်ထားလို့ကလေးတွေရဲ့ပညာရေးအတွက်ပါနှစ်ထပ်ကွမ်းစိုးရိမ်နေရတယ်လို့ Charlotte ရဲ့မိခင် Grace Wu ကပြောပါတယ
်။ Academically I'm not that worried but I was worried about like I know she missed the school so much.
ပညာရေးနဲ့ပတ်သက်လို့တော့ဒီလောက်ကြီးကျမမစိုးရင်ပါဘူး။စိုးရင်တာကဒီကလေးတွေကျောင်းသွားခွင့်မရတဲ့ကိစ္စပါ။သူတို့ကတငယ်ချင်းတွေအချင်းချင်းစုံပြီးပြေးလွှာဆော့ကျင်ကြမယ်။နှာခေါင်းစည်းမပါဘဲလွတ်လွတ်လပ်လပ်ကစားကျင်ကြမှာပါ
။တရုတ်နိုင်ငံပြည်နယ်30လောက်ကမြို့ပေါင်း300ကျော်မှာကျောင်းသားပေါင်းတန်း90ကကျောင်းစာသင်ခန်းတွေကိုအသုံးပြုနေကြပေမဲ့လက်တွေ့မှာအဆင်မပြေလှဘူးလို့နာမည်ကျော်အလီဘာဘာတရုတ်အွန်လိုင်းကုမ္ပဏီကပြောပါတယ် iTutor Group ရဲ့အွန်လိုင်းကျောင်းဆရာဝမ်ကွမ်ရှင်းကတော့အွန်လိုင်းမှာကျောင်းအတားတွေအဆမတန်များပြားလာတယ်လို့ပြောပါတယ
်线下就因为疫情的原因导致线下的很多机构
ယောဂကူးစက်မှုကြောင့်အစိုးရကျောင်းတွေနဲ့တခြားပညာသင်ကျောင်းအတော်များများပုံမှန်အတိုင်းမဖွင့်ကြတော့ပဲကျောင်းသားတွေအိမ်မှာပဲနေနေရတာပါဒီလိုအခြေအနေရှိပေမဲ့ကျောင်းသားတွေလေ့လာသင်ယူမှုကတော့ရော့မသွားပဲပိုပြီးတိုးလာစေပါတယ်။ပညာရေးနဲ့ပတ်သက်လို့မိဘတွေကလည်းစိုးရိမ်နေတော့ online မှာပိုပြီးတော့တောင်မှကျောင်းအပ်တာတွေရှိလာပါတယ်။ကျွန်တော်တို့တွေ့ရတဲ့ online အချက်လက်တွေအရဆိုရင်ကျောင်းအပ်တဲ့အရေးအတွက်ကပုံမှန်ထက်တရားရာခိုင်နှုန်းအထူးတောင်တိုးလာတာပါ
။အခုဆိုရင်တရုတ်ပြည်တွင် online သုံးစွဲမှုပိုများလာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်မကြာခဏဆိုသလို internet line နှေးကွေးပြတ်တောက်တာတွေဖြစ်ကုန်တာကြောင့် online ကုမ္ပဏီကြီးတွေကကျွမ်းကျင်သူတွေကိုဆေးလွှတ်ခဲ့ရပါတယ်ဒီအခြေအနေကိုဖြေရှင်းဖို့နောက်ထပ်အင်တာနက်ဆာဗာ1000ကျော်ကိုထပ်တိုးထားရတယ်လို့အလီဘာဘာကုမ္ပဏီကပြောပါတယ်တရုတ်နိုင်ငံရဲ့ဆက်သွယ်ရေးကွန်ရက်ကိုပိုပြီးမြန်ဆန်လွယ်အကူအောင်အလီဘာဘာ၊ဟွာဝေးနဲ့ Tencent တို့လိုထင်ရှားတဲ့အွန်လိုင်းကုမ္ပဏီကြီးတွေကကြိုးပမ်းနေကြချိန်မှာအခုလိုအွန်လိုင်းသုံးစွဲမှုအလွန်များပြားလာတာကြောင့်အဲ့ဒီကုမ္ပဏီတွေရဲ့ application တွေကိုလူတွေပိုသုံးစွဲလာတာကိုလည်းတွေ့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48အခုဒုတိယနာရီဝက်အတွက်လိုင်းလက်မီတာ190ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဒီ American ပြည်တော်စုရဲ့လူမဲ့သမိုင်းတင်လအကြောင်းပြောပြပေးမယ်။အမျိုးသမီးကန္တာနဲ့တုတ္တဆုံနဲ့အမေရိကန်ခွင်အစည်းအဝေးတွေနဲ့အတူကာဗွန်မိုနောက်ဆိုက်များတဲ့လေကိုရှူဆိုင်မိတဲ့အခါမှာအသက်ရှူလမ်းကြောင်းဆိုင်ရာဘလို့ပြဿနာတွေဖြစ်စေနိုင်ပါသလဲ
။သူရအောက်ဆီဂျင်တဲပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစီပိုင်းတွေပို့အောင်မှာဒါပေမဲ့ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့အောက်ဆီဂျင်တွေးတဲ့မရောက်တော့ဘူးသူရဲ့အောက်ဆီဂျင်တဲဆောင်တဲ့နဲ့ဆွမ်းအနေသွားတဲ့ခါကျမှ
တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီရဲ့ပြောကြားချက်ကိုသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် February လဟာ American ပြည်တော်စုမှာ Black History Month လို့ဒီလူမဲသမိုင်းတင်လအဖြစ်သတ်မှတ်ပါတယ်လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်လွန်ခဲ့တဲ့62နှစ်ကလူမဲလူဖြူအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတစ်ဦးရဲ့တတ်တည်ရှိလာတဲ့လောက်ရဟာခဏိအထိလူအများအတွက်အကြအတုယူစရာဖြစ်ခဲ့ရပုံကိုအမျိုးသမီးကန္တာမှာဒေါ်လာလတန်ကစီစဉ်ထုတ်လွှင့်ပေးခဲ့တာကိုပြန်ပြီးတော့တင်ဆက်ထားပါတယ်ရှင
်I had not planned to get arrested. I had plenty to do without having to end up in jail. But when I had to face
money နဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်နေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲ့အမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနှင့်တူလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတဦးတွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော
့ Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေ Tabibu, Ningeram Hobabu. Chimani ne, Chimaga, Dian Danji, Pascaga, Bibi, Sida Mulule, Chima Tabizia, Jung Shibu, Chima Yungi Bari. Dabi, Chimago Kulu, Queja Sisanda Mugule, Chima Macano, Lu Sumpiade Dwe, Akulu, Pascabo, Ma, Coniago, Mape, Bigerava, Lu, Rusa Baxa, Biogera Pibari. American Piron Zuma, Racial Segregation, Lucore. Atayon, Quejare, Senegu, Chendone, Tosinga, Kidwayama, Lubuga, Shidanko, Lumeriga, Nabdanko Rima, Tanjayabi, Lubu Redue, Shidanko Rima, Liam Shi, Nabdanko Ma, Lumeriga, Pebe Jayara Pibari, Dago Rosa Baxka, Sanchin Gerava, Ladue, Jandui, Sato Sandui, Yoshi Yundui, Satpimale, Lubune, Lumerigo, Queja, Sesan Tarava, Rosa Baxue, Montgomery, Mugrima, The Italian Quejare Sneaku, Baskar Rivoma, the child Lume Mutmidriga, Akangelu, a punk kange, Jayara, Rile, Shigevare, Dabi Melule, Didica, Rosa Box, a punk kangearo, Lume Lupesiga, Dipiaku, Macanore, Dwe, Dunoma, Wangbi, Yadi, Bigi Javare, Rosa Boxaro, Lopukebi, Alabama, Ma, Losham Yare, Dwejongi, Dune, Dukimoha, Detroit Mugu, Bianke Jayavare, Tosin Lume Puesipite, NAACP Gale, D. Piaco, Santa Campi, Shedan Dingevare, Toothpin Tosinga, Pidukme, Loshamuma, Consam Piet della Dugado, Dia Hosia, Doctor Martin Luther King Mepipare, Tosin Lubu Lume Quejamu, Sesai, Sundapo, Ninjanswa, Taipo Wimbus, Sumpia Kedu, Doctor King, Bioge, Ragule, Pian Pian, Tempia, Lubare.
Segregation in public transportation will pass away.
Dr.
Martin Luther King, Usaune, Lushamujang, Atayan, Quejae Seneha, Ubriya. American Piron Zuma, Sonta Kevare, Dr. Martin Luther Kingaro, Lokjan Kankeavare, Rosa Baxa, Tanguya, she said, Kuni Miana by Male, Atayan, Quejamu, Tapi, Lushamu Dwe, Sales, Hongwe Kedalu, Detroit Muma, Lume Lungedi, Demuin Jambi Tanagule, Puni Bigivare, Kulo Dandu Queen Yashimu Dwe, Dubuama, Menamini, Juba Mudwejan, Tanguya, Guse, Kugunima, Tosin Tamra, Bill Clinton, Yadarigo, be it, means own Sudizay Pide, Tamraye, Lumyamu, Sudizay Pin, Lodos Haya, means own Shudizay Sugule, the Wu Chimin Kevare, Tosin Tamra, Clinton, Subibuema, Yoge, Dagaro.
Rosa Parks ignited the most significant social movement in modern America.
Rosa Parks, Kitty, American, the Maima, Tengia, Jazo, Lumuye, Bionne, Posa Mugu, Sadin, Bigaduba. ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်စက်သုံးစက်လေးနဲ့ဆန်ငါးရုံမှာပေးအပ်ထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း 50
ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရှုတဆေးစုသူ့ကိုချီးမြှင့်ပါတယ်ရိုဇာပါ့ခ်စ်ဟာ2009ခုအောက်တိုဘာလ27ရက်နေ့အသက်60နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
We honor this woman Rosa Parks by finding within ourselves
ကျွန်တော်တို့ဒီကနေ့ဂါရဝပြူရဲရိုဇာပါ့ခ်စ်ဟာနိုင်ငံရေးယာရုလက်ကင်ထသူမဟုတ်ပါဘူးကျော်ဝါချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန်းတက်ကြွားဘွားရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေတဲ့အမျို
အောက်လွတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှတ်ဖြစ် Rosa Parks တိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလာဇန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြို့သူကန္တာကိုနားဆင်ကြရတာပါရှင်အခုလိုအာဖရိကန်အမေရိကန်သမိုင်းတင်မှတ်တမ်းတင်ဂုဏ်ပြုတဲ့ဒီဖေဖော်ဝါရီလဟာအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်အဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေကိုပြန်ပြောင်းအောင်မေ့တတိယဇယားဖြစ်စေတဲ့လလည်းဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုအောင်ကဒီသတင်းပတ်ရဲ့သုတဆုံးလေအမေရိကန်တခွေမှာတင်ပြပေးထားပါတယ်ရှင်
ဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်သမိုင်းမှတ်တမ်းတွေဂုဏ်ပြုရလဖြစ်သတ်မှတ်ထားပါတယ်။အမေရိကန်ပြည်အောင်စုသမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်ဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မေ့သတိရစေတဲ့လလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုဏ်ပြုမှတ်တမ်းတွေနဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်ဆင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်။အမေရိကန်အမျိုးသားဥယျာဉ်ဌာနဝန်ထမ်းဂျွန်ဖာလာက
Dr. Karaji Woodson was a man with purpose.
Dr. Karaji Woodson ဟာဂျီမန်းဆက်ကြီးကြီးမားမားရှိတဲ့သူတယောက်ပါ။အခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွတ်မြောက်ရေးစောင့်ခြင်းပေးသူပါ
။အသားအရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖျောက်ဖျက်မှုတွေကိုစန့်ကျင်တိုက်ဖျက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်၊ကျောင်းဆရာလည်းဖြစ်သူ Woodson ဟာလူမဲတွေရဲ့ဘဝနဲ့ယဉ်ကျေးမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ်။
And Dr. Woodson felt that if he could somehow
Megan Reward ရဲ့ကျွန်ပြုခံခဲ့ရတာတဲ့ပိုဆိုးတဲ့အခြေအနေရရက်ကိုအများသိအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတီချာဖိနှိပ်ဆက်ဆံခံရမှုတွေအဆုံးတတ်နိုင်လိမ့်မယ်လို့သူကယုံကြည်ပါတယ
်။ Woodson ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလို African American ဆိုင်ရေးဆရာ Bugatti Washington ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်ခဲ့ပြီး Negro သမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ်။ Dr. Woodson ရဲ့အကြောင်းရှင်းပြသူDexter Hamlet က
I want folks to walk through this exhibit.
ဒီအိမ်နဲ့ဖြတ်လျှောက်ပြီး Dr. Woodson ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီအိမ်ကနေလူခွေဒန်းတူရဖို့လှုပ်ရှားမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်းကို1955ခုနှစ်က Woodson ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dunn က
From 1922 when he purchased his home until 1950 when he died.
1922ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ်
။ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်အရေးလှူရှာတောင်းဆိုသူတွေ၊ခေါင်းဆောင်တွေ၊သမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါ။တမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
I try to share that with my students, you know.
လူမဲတွေကိုဂုဏ်ပြုတဲ့တမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအောင်မြင်မှုတွေအတွက်ဂုဏ်ပြုသင့်တဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ်
။ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အိမ်ဟာအာဖရိကန်အမေရိကန်တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာ
။အခုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့အာဖရိကန်အမေရိကန်တွေအများစုနေထိုင်ကြတဲ့အိုကလာဟိုမာပြည်နယ်အတွင်းကမြို့တွေအကြောင်းပါ။အနောက်နိုင်ငံတွေရဲ့ဟောလိဝုဒ်ရုပ်ရှင်လောကမှာအိုကလာဟိုမာပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာများသောအဖြစ်လူပြည်တွေရဲ့သရုပ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါတလေကြမှသာဌာနေတိုင်းရင်းသားတွေရဲ့သရုပ်ဆောင်မှုတွေပါဝင်ဖော်ကျူးလေရှိပါတယ်။ဒါပေမဲ့လည်းအိုကလာဟိုမာတမိုင်းဟာအနောက်ချမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်။အိုကလာဟိုမာအတွင်းကမြို့ရွာပေါင်း50ထက်မနည်းဟာအာဖရိကန်တွေပါအမေရိကန်နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လဲမျှော်လင့်ခဲ့တာပါ။ Oklahoma ဇာတိရုပ်ရှင်ထုတ်လုပ်သူ Kerry Baba ဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိန်းသိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းစက်မှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါ။ Oklahoma ပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့ Rentisville မြို့ဟာ1903ခုနှစ်ဖိနှိပ်အုပ်ချုပ်မှုကာလတွေအတွင်းလူတွေအများပြားပြောင်းရွှေ့ခဲ့ကြပြီးနေကန်စီးပွားရေးလုပ်ငန်းတွေပါပြုပြတ်ခဲ့တာကြောင့် ဒီမျိုးပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမျိုးမှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန်ရှယ်လွန်ယန်ဘလက်ကတော့အခုလိုပြောပါတယ်
။ I don't ever want to say I was born in
အခုချိန်မှာရှိမနေတော့တဲ့မြို့တစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျွန်မအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်အခုခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်ကောလိပ်ကြောင်ပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပင်းခဲ့တာလို့ပြောပါတယ
် My dad was you know born and raised right here on this same place that I was
Fantastic view မျိုးဟာ Oklahoma ပြည်နယ်မှာလူမဲရီတာဆက်လက်နေထိုင်တဲ့မျိုးဆက်သုံးမျိုးတွေကတမျိုးဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက် African American တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မိနေရာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမည်သစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်။19ရာစုနောက်ပိုင်းမှာတော့ Oklahoma ဟာတခြားပြည်နယ်တွေထက်လူမျိုးတွေသာနေထိုင်ကြတဲ့မျိုးတွေများပြားလာခဲ့ပါတယ်။အဲဒီလို African American တွေသာနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။ Oklahoma ဇာတိဖြစ်တဲ့သတင်းတောက် Kerry Baba ကအခုလိုပြောပါတယ်။
But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမာတဲ့ကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ
်သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူ Kerry Baba က Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းစာဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်ဒါနဲ့ပတ်သက်လို့ Baba ကအခုလိုပြောပါတယ
် I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီမဲ့ဒီတမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ။အ
ဲ့ဒီမှတ်တမ်းဗီဒီယိုတွေဟာအိုကလာဟိုမာပြည်နယ်အတွင်းလူငယ်တွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါ။တချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူး။သူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာသင်ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ်။Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေးလျားတဲ့တမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တရဖြစ်မယ်လို့မျှော်လင့်ကြောင်းလဲဘာဘာကပြောပါတယ်ခင်ဗျာ
ကိုအစီအစဉ်တင်ဆက်ပေးတဲ့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနာဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးတော့စီစဉ်တင်ဆက်ပေးထားတဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနာဆင်ကြရအောင်ပါရှင်
ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖင်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာစာမျက်နှာ၈မှာထင်တယ်သူကဒီလိုအရေးအသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မုန်နှောက်ဆိုက်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့sulfur dioxide တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးတာမဟုတ်သူကသေကိုသေနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ဟာအယောင်အဆင်းအနံ့အရာသာမရှိပါဘူးဒါကြောင့်
ကာဗွန်မိုနောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အန်ဒီအများကြီးရှိတယ်တွေးထဲမှာသူကအောက်ဆီဂျင်တည်နိုင်တဲ့နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တည်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးထဲမရောက်တော့ဘူးအနည်းသွားတယ်သူရတည်ဆောင်နေတဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တည်ဆောင်နေတဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုရဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်အခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရင်းကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တီလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးဆူပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှန်းများထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်းနှန်းတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။ Tip BDU ဆိုတာဘာလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတပေါင်ကို Tip degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့အဲ့ဒါကို BDU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ငွေဆိုလို့ရှိရင် Tip ဥပပေမှာသူ့ရဲ့ BDU ဆိုတဲ့အပူစွမ်းအားက1089လောက်ပြန်မြင်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတည်းမြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရင်းနှံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်ဟိုအိမ်ထဲမှာတုံးတဲ့အပူပေးတဲ့ဆက်ကလေးပဲဆိုလို့အဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန်ဒီရဲ့သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကမြားသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းအစိုးရကနေသူရဲ့စွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတော့တိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့မျိုးကောင်းတဲ့ရထွက်လာတဲ့ဟာကဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်ထိတ်ချက်မှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတိပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုပြပါစလောင်ကျန်းနေတာဘာလို့များဟာကချက်တွေရှိလဲဆိုတော့ငင်ခွင်းကိုတိတိကျကျသိနိုင်တယ်အဲ့ဒါကြောင့်မလို့သူတိုင်းရတာပေါ့နော
်ဇေရုအေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆန်ရစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးသေးတဲ့ဘေးအရကမြင့်တလားနေတလားလဲမသိဘူးဆက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့အရေးသေးပါ냐ဆိုတော့သတ်မှတ်ထားခြင်းမရှိဘူးစိုးရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူကဘာမှပေါင်းဝင်ရင်အရေးသေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မိုနောက်ဆိုက်ကအရေးသေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီအရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုစ
န်ချင်ဆန်ညွှန်းညီတလားသွားတိုင်းမယ်ဆိုရင်နိုင်ထူချင်းအောက်ဆိုင်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုင်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုင်နဲ့ပတ်သက်တဲ့ဆန်ညွှန်းညီကိုသိတာထင်ရှားဆိုတာပေါ်ပြသင့်နေဖြစ်ပါတယ်
သဘာဝဝန်ချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဒီကနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့7日ကနေ9日အထိလိုင်းဒိုမီတာ16942တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရရှင်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော့ကိုရမင်းထွန်းကပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နှစ်ဦးကိုပထမဆုံးချိန်တွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါရယ်။မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတဦးယောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းကရှင်နိုလာပြည်နယ်မှာလည်းတခြားလူနာတကူကိုတွေ့ရှိခဲ့တာပါ။ပကြသေးခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာနေတာကြောင့်ကမ္ဘာတဝှမ်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကလည်းကမ္ဘာတဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလိုအပ်ရင်ရှေ့ဆိုင်မယ်အကြောင်းပြောပါရယ်။ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာအဆိုးရွားဆုံးအခြေအနေကိုရောက်လာလို့အများဆုံးအဖြစ်ခက်ရက်စဲဖို့ကိုကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတာရက်ရှ်ကတိုက်တွန်းလိုက်ပါရယ်။လလစွာပြောဆိုခွင့်နဲ့ငင်းချမ်းစွာစူဝေးခွင့်အခွင့်အရေးတွေကိုအသုံးချပြီးငင်းချမ်းစွာဆန္ဒပြတာကြောင့်ထောင်ဒဏ်တစ်နှစ်တလားစီချခံခဲ့ရတဲ့ဒီမိုကရေစီနဲ့ငင်းချမ်းရေးအမျိုးသမီးအဖွဲ့ဥက္ကဋ္ဌနောင်လအပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကိုပြန်လွှတ်ပေးဖို့လူ့ခွင့်ရေးအဖွဲ့၃ခုဖြစ်တဲ့ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့ကပူးတွဲတောင်းဆိုလိုက်ပါတယ်အမေရိကန်နဲ့အာဖဂန်နစ္စတန်တာလီဘန်အဖွဲ့တို့ကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွားညိုပါရှင်
This program has come to you from the Voice of America, Washington.